မေရိကန်ပြည်ထောင်စုမှာနိုဗင်ဘာလ17ရက်အင်္ဂါနေ့ဟာစစ်မှုထမ်းဟောင်းများနေ့ဖြစ်ပါတယ်။အမေရိကန်စစ်မှုထမ်းဟောင်းတွေနေနဲ့မျိုးဆက်တိုင်းမှာနိုင်ငံအတွက်အကောင်ဆုံးပေးဆပ်ခဲ့ကြတယ်လို့ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်။ဝါရှင်တန်မြို့တော်စင်ကြယ်ဘုံရှိအာလင်တန်အမျိုးသားစစ်တင်းကျိုင်းမှာအစဉ်အလာရစစ်မှုထမ်းတွေကိုဂါရဝပြုရာမှာဒုတိယသမ္မတဂျိုးဘိုင်ဒန်ကနှစ်ပေါင်း200ကျော်အမေရိကန်နိုင်ငံရဲ့လွတ်လပ်မှုကိုတိုက်ပွဲပေါင်းများစွာနဲ့ကာကွယ်ဆောက်ရှောက်ပေးခဲ့ကြတဲ့အတွက်နိုင်ငံအနေနဲ့အမေရိကန်စစ်မှုထမ်းဟောင်းတွေကိုကျေးဇူးတင်တဲ့အကြောင်းပြောခဲ့ပါတယ
် As every adversary in every age who has ever come up against you has learned American warriors never bend
အမေရိကန်တပ်တွေနဲ့ရင်ဆိုင်တက်ခတ်ခဲ့ရတဲ့ရန်သူတွေတရှိထားတဲ့အတိုင်းအမေရိကန်တပ်သားတွေဟာဘရော့မှဥမချိုးလက်မလျော့အရှုံးမပေးခဲ့ပါဘူ
း1918ကပထမကပ္ပစစ်ပြီးဆုံးတဲ့နှစ်ပတ်လည်နေ့မှာကြာရောက်တဲ့စစ်မှုထမ်းဟောင်းများနေ့မှာဝါရှင်တန်မြို့တော်လွှတ်တော်အဆောက်အဦရှိမြခင်ပြည်ကြီးမှာလူပေါင်း၈သိန်းခန့်တက်ရောက်မယ်လို့ယူဆရတဲ့တပ်တီကိုဂုံပြူတဲ့ဖျော်ဖြေပွဲအခမ်းအနားကြီးတရအပါဝင်နိုင်ငံတော်အခမ်းအနားတွေကိုလည်းကျင်းပမှာဖြစ်ပါတယ်